Welcome to the Voice of America in Burmese.
မင်္ဂလာညနေပြန်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ25-32-51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ Sorry သတင်းတော့ဂျမဲကတ်ရှိုကီတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးထောက်လှမ်းရေးဗီဒီယိုသစ်တစ်ခုဒီကနေ့ထွက်ပေါ်လာပါတယ်ရုရှားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုတဲ့အပေါ်မှာရုရှားကိုစိုးရိမ်နေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပထမတော့အနေနဲ့ဒုက္ခသည် 8,000 ပြန်ပို့မယ်ဆိုပေမဲ့မြန်မာအာဏာရိုင်းဒီဘက်ကစီစစ်မှုတွေမှာတော့ကွဲလဲချက်တွေရှိနေတယ်လို့ဆိုပါတယ
် 8,000 ကျော်စီးရင်ပေးတာကျွန်တော်တို့ကစီစစ်လက်တက်ခါမှာ 9,000 ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့
မယ်မြန်မာနိုင်ငံညာကြီးဝန်ကြီးဌာနပြောခွင့်ရဦးချန်းအေးပြောကြားသွားတာပါဒီအကြောင်းသတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်သွားတဲ့ဒုက္ခသည်တွေကလည်းဘယ်လိုတောင်းဆိုမှုရှိနေသလဲဆိုတာကိုပြောပြမှာဖြစ်တယ်လို့တိုက်ပွဲဖြစ်ခဲ့တဲ့ KNPP နဲ့အစိုးရတပ်တွေကြားညှိနှိုင်းတွေ့ဆုံမှုရှိကြတဲ့တဲ့နဲ့ထိုင်းနိုင်ငံရဲ့လူကုန်ကူးသူတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြအောင်ပါပါနောက်ပိုင်းမှာတော့စီဝိုင်းကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောင်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကထောက်လိုက်ရဗီဒီယိုသစ်ထဲမှာတော့အော်တိုဘားလ၂ရက်နေတုန်းကသတင်းတော်ဂျမဲကက်ရှိုဂီရဲ့အဝတ်အစားတွေကိုဝတ်ထားပုံရတဲ့ဆော်ဒီအာရေဗျထောက်လိုက်ရတူကောင်းဆင်ဝင်ရုံးတက်ကနေထွက်လာတာကိုတွေ့မြင်ကြရပြီးသတင်းတော်ကက်ရှိုဂီကောင်းကောင်းမွန်မွန်ပြန်ထွက်သွားပါတယ်ဆိုတာမျိုးနဲ့အသက်ခံရမှုကိုဟန်ဆောင်ဖုံးကွယ်ဖို့စ조사ထားတဲ့အနေအထားလို့မြင်ကြရပါတယ်တူရကီတရားဥပဒေထိမ့်သိမ်းရေးအဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုကိုတော့ဒီကနေ့တနင်္လာနေ့မှာ CNN ရုပ်သံမှာပြသခဲ့ပြီးလူသားမှုကိုဖုံးကွယ်ဖို့ဆော်ဒီထောက်လှမ်းရေးတွေရဲ့ဟန်ဆောင်မှုအဖြစ်ရည်ညွှန်းဖော်ပြထားပါတယ်။ဆော်ဒီအင်ရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်နောက်ယီမင်ပဋိပက္ခအတွင်ဆော်ဒီအစိုးရရဲ့ပတ်သက်မှုတွေအပေါ်ဝေဖန်တဲ့ Washington Post သတင်းစာဆောင်ပါရှင်အမေရိကန်မှာတင်းရှောင်နေခဲ့သူအသက်59နှစ်အရွယ်ဆော်ဒီသတင်းတောက်တေဆုံးမှုနဲ့ပတ်သက်ပြီးဆော်ဒီတာဝန်ရှိသူတွေဘက်ကနောက်ထပ်ရှင်းလင်းချက်မထုတ်သေးခင်မှာအခုဗီဒီယိုထွက်ပေါ်လာတာဖြစ်ပါတယ်ဆော်ဒီအာဏာပိုင်တွေဘက်ကပထမဆုံးတော့ကာရှိုဂီကကောင်းစစ်ဝင်ရုံးကနေပြန်သွားပြီလို့ပြောဆိုခဲ့တာပါဒါပေမဲ့ဘယ်မှာရှိနေတယ်ဆိုတာကိုမသိတဲ့အကြောင်းညင်းခဲ့ပါတယ်အဲ့ဒီနောက်မှာတော့ကာရှိုဂီကကောင်းစစ်ဝင်ရုံးနဲ့မှာစကားများခက်ရန်ဖြစ်ပြီးတေဆုံးခဲ့ရတာလို့ပြောပြန်ပါတယ်အခုတခါမှာတော့ကောင်းစင်ဝင်ရုံးလက်ကနေသူထွက်ပြီးအော်ဟစ်အကူအညီတောက်မှဆိုလို့လေဘင်းကိုချုပ်ပြီးဖမ်းထားတာမှတေဆုံးခဲ့ရတာလို့ပြောပြန်ပါတယ်တေဆုံးခဲ့ရတဲ့ကက်ရှိုဂီရဲ့ရုပ်အလောင်းကိုဘလို့လုတ်ခဲ့တယ်လဲဆိုတာလည်းမသိရပါဘူးဒါပေမဲ့တူရကီအာဏာပိုင်တို့ကတော့သတင်းတောက်ကက်ရှိုဂီကိုနှိပ်စက်ညှဉ်းပန်းခေါင်းဖြတ်ပြီးအပိုင်ပိုင်ဖြတ်တောက်ပစ်ခဲ့တာလို့ပြောဆိုကြပါတယ်Sorry အင်ရှေ့ဆန်မင်းသားကတော့ဒီကနေ့ကာရှိုဂီရဲ့တားဖြစ်သူကိုတယ်လီဖုန်းဆက်သွယ်ပြီးဝန်내ကြောင်ပြောဆိုခဲ့တယ်လို့ Sorry အစိုးရကပြောဆိုထားပါတယ်ရှင်
။ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့ဆေးခေတ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်ကြောင်းရုရှားဆိုရကဒီကနေ့လည်လာနေမှာပြောကြားလိုက်ပါတယ်။ဒီလိုရကြောင်ကဘာကြီးဟာပိုပြီးအနေရရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားဆိုရကပြောပါတယ်။ရုရှားတို့ဘက်ကစာချုပ်ကိုမချိုးဖောက်ဘူးဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်သစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်ဒါလည်းပြည်ကြီးလီယာလက်နက်ဆိုင်ရာသဘောတူစာချုပ်အပေါ်မှာအမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီသတင်းပတ်အမေရိကန်မျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်နဲ့တွေ့ဆုံဆွေးနွေးမှုမှာအချက်လက်တွေပို့ပြီးသိရဖို့ရုရှားတာဝန်ရှိသူတွေကလိုလားနေတယ်လို့လည်းရုရှားဆိုရပြောခွင့်ရကပြောပါတယ်အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ကဒီကနေ့တင်လာနေမှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့နောက်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ် ရုရှားတို့ဘက်ကဒုံကြီးတွေတိဆောက်စမ်းသပ်နေတာတွေက1989ခုနှစ်သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစွပ်စွဲပါတယ်ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့အနေနဲ့ကီလိုမီတာ900ကနေ9000ကျားဖြစ်နိုင်တဲ့နျူကလ িয়ার ဒုံကြီးတွေတိဆောက်မှုစမ်းသပ်မှုနဲ့တူလောင်မှုအလုံးကိုတားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဂွါတီမာလာဟွန်ဒူရပ်စ်အယ်ဆာဗေဒိုနိုင်ငံတွေအနေနဲ့နိုင်ငံတွင်းကလူတွေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ထွက်ခွာနေကြတာကိုမတားဆီးနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီပမာဏကိုဖြတ်တောက်တာတချို့တဝက်ရှော့ချတာတွေစပီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်။နေရရင်မှအကြမ်းဖက်မှုတွေဆင်းရဲမွဲတင်မှုဒဏ်တွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးအမေရိကန်ကိုဥတီထွက်ခွာလာကြတဲ့ဟွန်ဒူရပ်စ်နိုင်ငံကအများစုပါတဲ့ရွှေပြောင်းအခြေချသူတွေမနစ်တနင်္ဂနွေနေ့ညမှာတော့မက္ကဆီကိုနိုင်ငံတာပါချူလာမြို့ကိုရောက်ရှိနေကြချိန်မှာပဲအမေရိကန်သမ္မတကတွစ်တလူမှုကွန်ရက်မှာအခုလိုရေးသားခဲ့တာပါ။အုပ်စုလိုက်ခြေချင်းခီးနှင်လာတဲ့ရွှေပြောင်းအခြေချသူတွေအရေးအမေရိကန်အစိုးရဘက်ကအနိကပ်စောင့်ကြည့်နေတဲ့အကြောင်းဖြတ်တန်းတော်လာရနိုင်ငံတွေရဲ့အချုပ်အခြာအာဏာဥပဒေစည်းမျဉ်းစည်းကမ်းတွေကိုရွှေပြောင်းအခြေချသူတွေကချိုးဖောက်တယ်လို့လဲအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်။အုပ်စုလိုက်လာနေကြတဲ့ရွှေပြောင်းအခြေချသူတွေကတချို့တွေကြောင့်အကြမ်းဖက်မှုတွေဖြစ်မဲ့အရေးဆိုရင်ကြောင့်အမေရိကန်နိုင်ငံချိုင်းဝင်ကြီးကပြောပါတယ်။စီစဉ်သူတချို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေဖြစ်ပုံရတယ်လို့လဲနိုင်ငံချိုင်းဝင်ကြီးကပြောပေမဲ့လို့အသေးစိတ်ကိုတော့မပြောပါဘူး။ဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်လာသူတွေအရေးမက္ကဆီကိုအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်အမေရိကန်ကထောက်ပံ့မယ်လို့လဲနိုင်ငံချိုင်းဝင်ကြီးကကတိပြုပြောဆိုပါတယ်။မနေ့တနင်္ဂနွေနေ့ကတော့ချီပတ်စ်ပြည်နယ်ကိုရောက်ဖို့လမ်းလျှောက်လာကြတဲ့ရွှေပြောင်းအခြေချသူတွေကိုတော့မက္ကဆီကိုတောင်ပိုင်းအာဏာပိုင်တွေကအများအပြားကိုဝင်ခွင့်ပေးခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကလူမျိုးရေးစုစုဘက်ကိုဖိခဲ့တဲ့တင်းဘက်ကကျန်းဖက်သမားတွေရတိုက်ခိုက်မှုအတွင်းမှာအမေရိကန်စစ်ဗိုလ်ချုပ်ဦးဒဏ်ရာသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။အမေရိကန်ကြီးတပ်ရဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမိုင်လီဟာတနက်ကြီးစံတစ်ချက်ထိမှန်ခဲ့ပြီးတော့အခုခါမှာဒဏ်ရာကနေပျောက်ကင်းသက်သာလာနေပြီဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့ဒဏ်ရာဘလောက်ထိစိုးရိမ်စရာကောင်းခဲ့သလဲဆိုတာကိုတော့တောင်ရှိသူတွေကမထုတ်ပြန်ခဲ့ပါဘူး။ဗိုလ်မှူးချုပ်စမိုင်လီဟာအာဖဂန်နိုင်ငံတောင်ပိုင်းကနေဒိုးတပ်ဖွဲ့ရဲ့စစ်ဘက်ဂျန်မီအဖွဲ့ကိုတာဝန်ယူထားသူဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ဂျာဇာဘရီနီကကန်နာပြည်နယ်အုပ်ချုပ်ရေးမှုရုံးအတွင်ပြုလုပ်တဲ့လူမျိုးရေးစုစုဘက်ကိုအတွင်းလူတူရဲ့တိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ကန်နာပြည်နယ်ရဲမှုကြီးနဲ့ထောင်လိုင်းအကြီးအကဲတို့သေဆုံးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာပြစ်မှတ်ထားခံရသူတွေကတအုပ်ကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်နဲ့နေဒိုးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးစကော့မီလာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တူရကီနိုင်ငံအနောက်ဘက်ဘော်ဒန်မြို့နားကကမ်းရိုးတန်းနဲ့မီတာ50လောက်အကွာမှာရွှေပြောင်းအခြေချသူတွေတင်ဆောင်လာတဲ့ဆက်လီတစ်စင်းဒီကနေ့နှိမ့်မြုပ်ခဲ့ရပြီးလူ2ဦးသေဆုံးခဲ့ရတယ်လို့တူရကီကမ်းခြေဆောင်တပ်ကပြောပါတယ်။ဆက်လီမှာပါတဲ့လူ18ဦးကိုကယ်တင်နိုင်ခဲ့တယ်လို့လည်းကမ်းခြေဆောင်တပ်ကပြောပါတယ်။အဲ့ဒီဆက်လီမှာပါတဲ့3ဦးကကမ်းခြေကိုရောက်အောင်ကူးခတ်နိုင်ခဲ့ပေမဲ့2ဦးကတော့ဆေးရုံရောက်ပြီးနောက်ပိုင်းမှာသေဆုံးခဲ့ရတယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။ရှားဝေကယ်ဆေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းကမ်းခြေစာတပ်ဖွဲ့ကပြောဆိုပြီးရွှေပြောင်းခြေချသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာတော့အသေးစိတ်ထုတ်ပြန်မထားပါဘူး။ဥရောပမှာပို့ပြီးတော့ကောင်းမွန်တဲ့ဘဝတစ်ခုရရှိဖို့အတွက်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေစီးရင်မွေးတင်မှုတွေကနေလွတ်မြောက်နိုင်ဖို့ထွက်ပြေးလာကြတဲ့ရွှေပြောင်းအခြေချသူတွေဟာတူရကီအပါအဝင်တခြားနိုင်ငံတွေကတဆင့်ဥရောပကိုသွားရောက်နေကြတာဖြစ်ပါတယ်ရှင
်။ထိုင်ဝမ်ကျွန်းကကြော်ကြားတဲ့ကန်ယူဒန်လမ်းကြောင်းမှာတနင်္ဂနွေနေ့ကယထာတစဉ်လမ်းချော်တိမ်မောက်ခဲ့တာမှာအနည်းဆုံးလူ18ယောက်သေဆုံးပြီးတော့190ကျော်တရားရခဲ့တဲ့ပုံမှာအနာပိုင်တွေကစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေပါတယ်။ဒီနေ့တင်းလာနေမှာရီလန်ခရိုင်အရှိမြောက်ပိုင်းအခင်းဖြစ်တဲ့နေရာကိုသမရဆိုင်ဝမ်ကိုယ်တိုင်သွားရောက်ခဲ့ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံ ခဲ့ပါတယ်ခီးတဲ့360ကျော်လိုက်ပါလာတဲ့ဒီယထာဟာထိုင်ပင်မြို့စစ်ကြုံဒေသကနေတိုက်ထွန်းမြို့အရှိတောင်ဘက်မြို့ကိုအသွားမှာလမ်းချော်ခဲ့တာပါခီးတဲ့တချို့ကတော့သတင်းဌာနတွေကမေးမြန်းလာမှာသူတို့ကယထာအရှိန်အရန်ပြင်နာကိုသတိထားမိတယ်လို့ပြောပါတယ်ယထာရဲ့ရှစ်တွဲလုံးလမ်းချော်သွားပြီးတော့အဲ့ဒီကငါးရဲကတော့မှောက်သွားတာလို့လည်းကြေညာချက်မှာဖော်ပြပါတယ်အခင်းဖြစ်နေရာကိုရိုက်ယူထားတဲ့တပ်ပုံတွေမှာတော့ပူယမာ Express ယထာကတန်လမ်းပေါ်မှာတွန့်ခေါက်ပြီးတွဲချော်တိမ်းပေါက်နေပုံတွေကိုတွေ့ရပါတယ်ခင်ဗျာ
မြောက်ကိုရီးယားတောင်ကိုရီးယားနဲ့ကုလသမဂ္ဂကုကဲရေးတပ်ဖွဲ့တို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံပြီးကိုရီးယားစစ်မဲ့ဆုံအတွင်းကပူးရဲလုံချုံရေးဧရိယာမှာလက်နက်ဖြုတ်သိမ်းရေးအစီအစဉ်ကိုထပ်ပြီးဆွေးနွေးခဲ့ကြပါတယ်။ရီမန်းချက်ပြည့်မီရေးအတွက်တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာလက်မှတ်ရေးထိုးခဲ့ကြတဲ့အလုံးစုံစည်ရေးဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်မဲ့နည်းလမ်းတွေကိုပြီးခဲ့တဲ့သတင်းပတ်ကသုံးပွင့်ဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့ထပ်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်။လက်တလောတန်တမာရေးအထုတ်ချိုးဖောက်မှုကိုထောက်ပံ့ရေးအတွက်ကုလသမဂ္ဂခုတ်ခဲရေးတပ်ဖက်ကလက်ရုံးညီတွေဖြစ်အောင်ဆောင်ရွက်မယ်လို့လည်းကုလတပ်ဖွဲ့ရဲ့ဒုတိယတပ်မှူးကြီးကပြောဆိုလိုက်ပါတယ်ရှင
်။ခရစ်တီးလေလံကမ်းမမှာလာမဲ့လေလံပွဲမှာတော့ကွယ်လွန်ခဲ့ပြီဖြစ်တဲ့ယူဘဗေဒပညာရှင်စတီဗင်ဟော့ပကင်းပိုင်ဆိုင်မှုတချို့ကိုလေလံတင်မှာဖြစ်ပါတယ်။ဒီထဲမှာဆွန်းတော့ကြော်ကြတဲ့သိပ္ပံပညာရှင်စတီဗင်ဟော့ပကင်းရဲ့ဘိန်းတက်ကလထိုင်းတလုံးပါဝင်မှာဖြစ်သလိုသူ့ရဲ့ Cambridge တက္ကသိုလ်ဒေါက်တာဘွတ်စာတန်း Properties of Expanding Universes ရဲ့မိတူ၅ဆောင်တဲ့ကတစ်ဆောင်လဲပါဝင်မှာဖြစ်ပါတယ်။ဒါပြင်သူ့ရဲ့ TV show တစ်ခုဖြစ်တဲ့ The Simpsons ရဲ့ဇာတ်ညွန်တစ်ခုလည်းလီလန်တင်နာမှာပါဝင်မှာပါ။ Cambridge တက္ကသိုလ်မှာဒေါက်တာဘွတ်အတွက်စတင်ချိန်အသက်22နှစ်အရွယ်မှာ Hawkins ကALS လို့ခေါ်တဲ့အာယုံကြောယောဂါကိုခံစားခဲ့ရတာပါဒီယောဂါကိုကုသရမှုပေါ်စိတ်တက်ကြပြီးစတီဗင်ဟော့ပကင်းကသူ့ရဲ့လေ့လာမှုကိုကာလတခုရပ်ဆိုင်းခဲ့တယ်လို့လည်းခရစ်တီးလီလန်ဘွဲ့ရဲ့စာအုပ်စာရေးရဲ့စာတမ်းဆိုင်ရာအကြီးအကဲသောမတ်ဇွန်နင်းကပြောပါတယ်ခင်ဗျာ
ဒေတာရောက်နိုင်ငံတကာသတင်းတွေကိုမသိင္ထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့သတင်းပြပုချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ဒုက္ခသည်တွေက8000ကိုမကြာခင်မြန်မာနိုင်ငံဘက်ပြန်ပို့တော့မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ထမ်းတာကပြောဆိုပေမဲ့မြန်မာနိုင်ငံဘက်ကတကယ်တမ်းစီစစ်ပြီးသားအရေးအတွက်တွေနဲ့ကွဲလွဲနေတယ်လို့မြန်မာနိုင်ငံရဲ့ဝန်ထမ်းတာအရာရှိတဦးကပြောပါတယ်ဒုက္ခသည်တွေကိုတစ်နှစ်300စတင်လက်ခံဖို့အစဉ်နဲ့ဖြစ်နေပြီးဘယ်နေ့ကစပြန်ပို့မလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မူတည်တယ်လို့ဆိုပါတယ် VOA သတင်းတော့မမေခသတင်းပေးပို့ထားပါပါအ
ာဆီယံနဲ့ဥရောပတမက EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမိုဟာမက်အလီကမြန်မာနိုင်ငံကိုဒုက္ခသည် 8000 တွေကပထမအတုံးမကြခင်ပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတောက်ကြနေကပြောဆိုခဲ့တာပါမြန်မာနိုင်ငံဂျာယေးဝန်ကြီးဌာနရဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတော့8000ဆိုတဲ့အရေးအတွက်ဟာမြန်မာနိုင်ငံဘက်ကလက်ခံဖို့စီစစ်ပြီးသားအရေးအတွက်နဲ့ကွဲလဲနေတယ်လို့ဆိုပါတယ
်8000ကျော်စီးရင်ပေးတာကျွန်တော်တို့ကစီစစ်လိုက်တဲ့အခါမှာ9000ကျော်စီစစ်ပြီးပြီ9000ကျော်စီစစ်ပြီးပြီကျန်တဲ့လူတွေကစီစစ်ဆဲဘာလို့လဲဆိုတော့ကျန်တဲ့လူတွေကအထောက်အထားတွေကမခံလုံတဲ့အတွက်ဒီလူတွေမြန်မာနိုင်ငံမှာမနေခဲ့ဘူးလို့လည်းမဆိုလို့ဘူးကျွန်တော်တို့ကသူတို့ပေးတဲ့အထောက်အထားတွေကဟိုမပြည့်မစုံတဲ့အတွက်ဒီလူတွေကနေခဲ့မယ်နေခဲ့တယ်နေခဲ့တာပဲစစ်စစ်လို့မရဘူးဆိုတော့အဲ့ဒါကျွန်တော်တို့ကတော်တော်စီ9000ကစစ်စစ်ပြီးပြီ9000ကျော်ကစစ်စစ်ပြီးပြီဒါကိုကျွန်တော်တို့ကပြန်လက်ခံမှုရှိတယ်ဒီကအဲ့တော့ကျွန်တော်တို့ရဲ့စစ်စစ်ပြီးတဲ့ list ကိုလည်းသူတို့ကိုကျွန်တော်တို့ကဒီအောက်တိုဘာလထဲမှာတန်တမန်လမ်းကြောင်းကနေစစ်စစ်ပြီးတဲ့စုစုပေါင်းငါတော့ကျော်စင်းကိုသူတို့ဘက်ကိုပို့ထားပြီးပဲအဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ကပြန်လက်ခံမှုအစင်းသိမ့်ဖို့လို့တာကျွန်တော်တို့ကပို့ထားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုမရခင်ကတည်းကဟိန္ဒူ800ကျော်နဲ့မွတ်စလင်900ကျော်အပါအဝင်လူဦးရေ1220ကိုလက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတယ်လို့ဦးချမ်းအေးကပြောပါတယ်အဲ့ဒီလူ1220ဟာမြန်မာနိုင်ငံဘက်မှာနေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိပြီးသားဖြစ်တဲ့အတွက်ပြန်လည်လက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကအကြောင်းပြန်ထားတာပါဒီလူတွေအပြင်ပြည်ပခဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားကြတဲ့ဒုက္ခသည်တွေကလူဦးရေ9000ကျော်ခန့်ဟာမြန်မာနိုင်ငံဘက်မှာနေထိုင်ကြောင်းအထောက်အထားတွေရှိတဲ့အတွက်ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ်ဒါကြောင့်စုစုပေါင်းလူဦးရေ6000ကျော်ခန့်ပြန်လည်လက်ခံနိုင်မဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းတရားဝင်အကြောင်းကြားထားပြီးကြောင်းဦးချမ်းအေးကဆိုပါတယ် ဒုက္ခသည်တွေဟာမူလသူတို့နေထိုင်ရာရွာတွေကိုပြန်ပြီးနေထိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်အလီကအာဆီယံအစည်းအဝေးမှာပြောဆိုထားပါတယ်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်းအေကတော့သူတို့နေထိုင်ခဲ့တဲ့နေရာသို့မဟုတ်သူတို့ရွေးချယ်တဲ့နေရာနဲ့အနီးဆုံးနေရာတွေမှာပြန်လည်နေရာချထားပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။မူလနေရာသို့မဟုတ်အနီးဆုံးသူတို့ရွေးချယ်တဲ့နေရာနဲ့အနီးဆုံးနေရာတရားတော့ကျွန်တော်တို့ဘက်ကနေပြီးတော့အခုဟိုရခိုင်ပြည်နယ်အစိုးရကလည်းတုတ်ထားရရှိတယ်။ကျွာတွေဟိုကလုပ်နေတာတွေရှိတယ်လေ။စီမံချက်တွေနဲ့လုပ်နေတော့ပြီးရင် UN ကလည်းကွင်းဆင်းပြီးတော့ကြည့်နေတာလည်းရှိတယ်ကွင်းဆင်းကြည့်တာလည်းဒီအတွက်ပဲကြည့်နေတာကျွန်တော်လည်းကွင်းဆင်းပြီးတော့ဆောင်ရွက်နေတာဒုတိယအချိန်အခုဆောင်ရွက်နေတယ်သူတို့ဂျီယွာပထမဂျီယွာ23ယွာအနည်း23ယွာ plus ဟိုပါဘောဂျီယွာအုပ်စု3စုကွင်းဆင်းကြည့်နေတယ်သူတို့နော
်ဒုက္ခသည်တွေကိုတစ်နှစ်300စတင်လက်ခံဖို့အဆင်သင့်ဖြစ်နေပြီဖြစ်ကြောင်းဘယ်နှစ်စပြန်လဲလက်ခံမလဲဆိုတာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လဲပေးပို့တဲ့အပေါ်မှာမူတည်တယ်လို့ဦးချန်းအေးကဆိုပါတယ်
ကျွန်တော်တို့ဘက်ကတော့လက်ခံမှုကဝန်ထမ်းတော့ပြောတဲ့ဟို reception camp နှစ်ခုရှိတယ်နောက်ဂျာစခန်းတစ်ခုရှိတယ်အဲ့ဒီမှာကျွန်တော်တို့ဝန်ထမ်းတွေကအားလုံးအစင်းလင်းစောင့်နေတယ်သူတို့ပြီးတော့ဂျာစခန်းမှာသူတို့နေဖို့ကလည်းလာပိုင်းပဲနေဖို့စီစဉ်ထားတယ်သူတို့မှာရှိတဲ့သတ်မှတ်ထားတဲ့ရွာတွေမှာသူတို့အိမ်ဆောက်တာတွေပါရှိတာပေါ့လေအဲ့ဒါမှာဆောက်တာအဲ့ဒါတွေကလူငယ်ပြန်လည်းခဏရှင်းပြနေပါတယ် cash for work တို့ cash for work တို့ပါတော့အဲ့ဒါတွေရှင်းပြတော့ဆိုတော့ကျွန်တော်တို့ဒီအရေးကြီးဆုံးကပထမဆုံးအတုတ်ကိုဟိုပြပြလေးလေးအအောင်မြင်နဲ့လုပ်ဖို့ပဲအဲဆိုတော့အဲ့ဒီဟာကတော့သူတို့ဘက်ပေါ်မူတည်ပါတယ်သူတို့ဘက်ပေါ်မူတည်တယ
်ဒုက္ခတဲ့နေရရေးပြက်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုခဲ့တာ6လကြာတဲ့အထိဒုက္ခတဲ့နေရပြန်ရေးကိုမစနိုင်သေးပါဘူးဒီလကောမြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်စီစစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
။ VV3 နောက်မမ်မီခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီအကြောင်းနဲ့တဆက်တဲ့တင်ပြချင်တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်တဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိုကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းပူးပေါင်းဆောင်ရွက်နေပြီဖြစ်လို့ဒုက္ခသည်လက်ခံရေးစခန်းတွေအဆင်သင့်ဖြစ်နေပြီလို့လူကယ်ပြန်ဝန်ကြီးကပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တွေဘက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လူအခွင့်အရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးတောင်းဆိုနေကြပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေမရမချင်းနေရရင်းကိုပြန်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်။
ပြည်ရဲ့နှစ်2018ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးအနာပိုင်းနေဘက်ကနေမြေရှင်းလင်းမှုတွေအတွင်လူခွေချိုးဖောက်မှုတွေရှိတယ်ဆိုပြီးစိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်မြန်မာဘင်္ဂလားနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေရခဲ့ပြီးတော့မြန်မာနိုင်ငံဘက်ကပြီးခဲ့တဲ့2018 January လဆန်းကစလို့ပြန်လည်လက်ခံမှုအစင်းသင့်ရှိနေပါပြီဆိုတာသတင်းထုတ်ပြန်ထားတာပါဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့အတွက်ရေရှည်ခိုင်မာတဲ့ဘဝအမှန်ကန်ချက်စိတ်ချရတဲ့လုံခြုံရေးအစီအမံတွေနဲ့နိုင်ငံသားခွင့်ရဒန်းတို့ညီမျှပေးမှာပဲနေရရင်ကိုပြန်လာရဲကြမယ်လို့ဆိုပါတယ်လက်တလောမှာတော့ဘင်္ဂလားမြန်မာနယ်စပ်ဒီမှာဖွင့်လှစ်ထားတဲ့ဂျားစခန်းတွေဖြစ်တဲ့ငခုရတောင်မြိုလက်ဝဲလှဖို့ခေါင်းဆောင်တဲ့ယာယီလက်ခံရေးစခန်းတွေကိုတော့အစိုးရဘက်ကအစဉ်သင့်ဖြစ်အောင်စီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့လူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ကတော့စက်တိုက်ဆောင်ရွက်နေတဲ့ဒီကိစ္စတွေလေဟုတ်ကျွန်တော်ဆက်ပြီးတော့ဟိုတန်နိုင်ငံဘုတ်တရားတွေဒီနေရာဆက်ထုတ်ဖြစ်ဒီနေရာအချင်းချင်းဖြစ်နေလို့ပြောတဲ့အတွက်ကြောင့်ဆက်ထုတ်ဖြစ်မှာပါတယ်အဲ့လက်ခံရေးစခန်းကခူရတောင်ကြီးလက်ဝဲကုန်းလမ်းကြီးနဲ့ဒါကိုကျွန်တော်ဆက်တယ်တော့ဂျာစခန်းစီကခဏလေးနေရာမယ့်နေရာအဲ့ဒီဆောင်ကြီးတုန်းကနေရာမယ့်နေရာပေါ့နော် cash forward နဲ့တွားမယ်ဟိုက်ဒရက်နေရာမယ့်နေရာသူဆောက်ပြီးအဲ့ဒါဥတော်ကို18 January 2017ကျွန်တော်ကပြီးရေးပြီးတော့ကျွန်တော်လည်းကျွန်တော်လေးစောင့်ပြီးတော့ပြန်လဲဒါကရင်းနဲ့ကြာနေကြာရီစားပြီးကျွန်တော်စီစဉ်နေစီစဉ်တော့နောက်တစ်ခါကျတော့အစာထုတ်ပြီးချုပ်ချုပ်သွားမယ်ဆက်ထုတ်ပြီးလည်းအကုန်ချုပ်ချုပ်ပြီးဒီနေရာတွေဘာတူကြီးကျိုတမ်းအော့ဖ်ရက်ဖရင့်ကျိုဖိစစ်ကယ်အရေဂျ်မန့်ဒါလီကိုစာတုတ်ထုတ်ပြီးသွားပြီးဒီရန်နေကြာရင်ဒီကဲဒါမှပိုပြီးရခါကျတော့ Drive Technical Working Group ဒါလီပေါ့ရောဒီလိုဆောင်ရည်အဲ့တော့နောက်ဆုံးချိန်ညာချိန်တော့ပိုချက်ပို့ရချင်းရှိအောင်လုပ်ရမယ့်ပရိုဂရမ်တွေကိုဒီဘက်ကနေဗီဒီယိုကြည့်လို့ပြန်ပို့တယ်ပြန်ပို့တယ်လည်းပြီးတော့ဒီဘက်ကနေပြီးတော့ဒီပြန်ပြောအောင်ပါတော့ ဒီစားနဲ့ကျွန်တော်ကအစင်းနဲ့ဒီမှာအကုန်လုပ်သွားပြီးပါပြီ
။အခုလိုအစိုးရဘက်ကအစင်းနဲ့ဖြစ်နေပြီလို့ပြောပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒိန်းရှောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေအများစုဘက်ကတော့နေရရင်းကိုပြန်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်။သူတို့တောင်းဆိုထားတဲ့ဒန်တူခုနိုင်ငံသားအခွင့်အရေးပေးဖို့နောက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုအတွက်အစိုးရဘက်ကနေလုပ်ပေးနိုင်ချေမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ကိုအီစလန်ကပြောပါတယ်
ကျွန်တော်ရဲ့တောင်းဆိုချက်ကိုမမအစ်ကကလက်ခံဆောင်ရမပေးမရှိပါလားဖြစ်နေကျွန်တော်ဒုက္ခစေတာတော့ဘာအစီအစဉ်မရှိပါဘူးခင်ဗျာကျွန်တော်ရဲ့အတေးကတောင်းဆိုချက်ကမှကျွန်တော်ယတိရရှိတဲ့နေမြင်သားပိုင်းရဲ့ကဒီဝတ်ပြင်လေးရရှိနေဆိုကျွန်တော်ရဲ့ပိုင်ဆိုင်မျိုးကိုတမရပြန်လေးရရှိခြင်းသိစေရပါမယ်နောက်တော့မမအစီအပကကိုကရပိုင်ခြင်းနဲ့အစ်ကိုတလောကပြထားတာရှိတယ်ဒီဒုက္ခစေနဲ့အတူအကျံပဲသမားဝင်ရောက်ဒီကိစ္စကမဲ့ဆိုရဲလို့တော့ပြန်ပြနေတယ်ဗျာ။ဒါပေမဲ့ကျွန်တော်ခေါ်ကြည့်ခုမှအကျံပေါ်ပြာလုံးဝလုံးဝမရှိသေးပါဘူးခင်ဗျာ။အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့နေရင်းကျင်တဲ့အချိန်မှာပထမကအဆောင်ချက်မပါတဲ့နဲ့ကျွန်တော်ကနေရင်းကိုလုံးဝပြန်ဖို့ဆိုတာအဆင်ပြေမဖြစ်ရဘူး။
မြန်မာဆိုရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့ဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေနေရရင်းပြန်နိုင်ရေးမြန်မာဆိုရကိုတောင်းဆိုထားတဲ့အချက်တွေကိုလည်းအဆိုရဘက်ကအလေးထားလိုက်ရောပေးစီလိုပါတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အမြင်ဆိုကိုမော်လမေရကိုကိုကျန်ကြဖို့ပြည်ကျွန်တော်တောင်းဆိုရတယ်ဘဝလုံးကြုံမှုအတိအကားကျွန်တော်အခွင့်ရပါကျွန်တော်ဘဝလုံးကြုံပါလေအဲ့အမေကျွန်တော်မူလမင်းရကိုတင်တော့တောင်းဆိုအဖြစ်ကနေကျွန်တော်ပြန်ဖို့ရှင်အခက်ခဲတော့များပါတယ်ဒီမှာပြန်ပြီးတော့ဘာလောက်ခိုင်စားတော့နေစေတော့ဒီမှာအခက်ခဲတော့များလိုက်ကြည့်အခုလောလောဆယ်လို့ဒီမှာဒီအတိုင်းစီပြန်ဖို့ဆရာမရှိပါဘူးဆိုတော့ဒီမှာတောင်းဆိုကြတဲ့အခုလောလာရပြန်မှဆရာမရှိ
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းနေမှာတော့ပွင့်လင်းရာသီရောက်လာတဲ့အချိန်မှာနေရာရွှေ့ပြောင်းမှုတွေရှိနိုင်တယ်ဆိုပြီးမူလကသတင်းတွေထွက်ပေါ်ထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရန်နာပိုင်းနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒုက္ခသည်တွေလိုအပ်နေတဲ့နေထိုင်စားသောက်ရေးကလင်းငယ်တွေအတွက်ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကိုဆောင်ရွက်ပေးနေစေဖြစ်ပါတယ်။ဒါကြောင့်အခက်အခဲကကြီးကြီးမားမားမရှိပေမဲ့လို့ရေရှည်နေထိုင်နိုင်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရှင်။
မဆူမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုတော့တိုက်ပွဲရဲ့နောက်ဆက်တွဲသတင်းကိုလည်းတင်ပြကြပါတယ်အောက်တိုဘာ20ရက်နေ့ကဖြစ်ပွားတဲ့ဒီကယားပြည်နယ်ဖားဆောင်မြို့နယ်အတွင်းတပ်မတော်စစ်ကြောင်းနဲ့ဒီကရင်မျိုးသားတွတ်တဲ့ရေးပါတီ KNPB တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အလားတူတိုက်ပွဲတွေဆက်မဖြစ်ပွားရအောင်လို့ဆိုပြီးတော့နှစ်ဖက်အလွတ်သဘောတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ကနေအပြန်အလှန်ဆွဆွဲတဲ့ကြေညာချက်တွေထုတ်ပြန်ပြီးမှအခုလိုတွေ့ဆုံကြတာဖြစ်ပါတယ်ဒီသတင်းကိုတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့အော်တိုဘာလ20ရက်နေ့ကကြားပြည်နယ်ဖားဆောင်မြို့နယ်နန်းကင်းနယ်ဗဟန်းလော့ကျေးရွာကြားမှာခမာရ428နဲ့ KMPP တပ်ဖွဲ့အကြပစ်ခတ်မှုဖြစ်ပွားခဲ့တာပါဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတမရော့စစ်ကြောင်းကို KNPB ဘက်ကလက်နက်ငယ်40မမတို့နဲ့အစတင်ပြစ်ခတ်ကြောင်းဒါဟာအပြစ်ခတ်ရစရေးသဘောတူညီချက်ကိုချိုးဖောက်ကြောင်းနဲ့ဒီဖြစ်စဉ်မျိုးထပ်မဖြစ်ပေါ်စေဖို့အောက်ခြေတပ်တွေကိုထိန်းသိမ်းဖို့ကြားပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမြင့်ဝေက KNPB ဘက်ကို20ရက်နေ့မှာပဲကန့်ကွက်စာပေးပို့ခဲ့ပါတယ်ဒီလ21ရက်နေ့မှာတော့ KNPB ဘက်ကစစ်ကြောင်းတွေတွာလာလှုပ်ရှားရမှာပုံမှန်လမ်းကြောင်းအသုံးပြုဖို့နဲ့အနည်းဆုံး3ရက်ကြိုတင်အကြောင်းကြားဖို့ပြည်ထောင်စုအဆင့်ဆွေးနွေးပွဲတွေမှာတပ်ပိုင်းဆိုင်ရာသဘောတူထားတဲ့အကြောင်းဒီသဘောတူညီချက်ကိုတမရော့ဘက်ကလိုက်နာမှုမရှိဘဲစတင်ချိုးဖောက်တာကြောင့်တိုက်ပွဲဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်ဒီလိုအပြန်အလှန်ကန့်ကွက်ပြီးတော့မနေ့ကတနင်္ဂနွေနေ့မှာပဲတက်မတော်နဲ့ KMPP တာဝန်ရှိသူတွေအလွတ်သဘောတွေးဆောင်ခဲ့ကြပါတယ်ဒီတွေးဆောင်ပွဲမှာတိုက်ပွဲတွေထပ်မဖြစ်အောင်ထိန်းသိမ်းဖို့ညှိနှိုင်းနိုင်ခဲ့ကြောင်း KMPP ရဲ့အတွင်းရင်းမှူးတစ်ခူးဒန်နီယယ်ကပြောပါတယ
်ကျွန်တော်တို့မနေ့ကပဲတက်ဆောင်ရည်နဲ့ကြည့်ရတယ်တက်ကစက်မပြေဘောတော့နှစ်ဖက်စလုံးထိန်းသိမ်းဟိုတွားကြမယ်ညှိနှိုင်းကြမယ်လို့ပဲကျွန်တော်တို့သဘောတူကြတယ်လေအလုပ်တဘောမျိုးလည်းဖြစ်တယ်ပေါ့အောက်ချင်းမှာအရေးအတိုင်းပဲပုံမှန်ရှိနေကြအတိုင်းပဲကိုကျွန်တော်ဆက်လက်ဟိုရှိနေဖို့အလုပ်ပဲပြောကြပါလိမ့်အရေးကပေါ့လေပုံမှန်ပဲသွားမလဲဘယ်လာမလဲပေါ့ဟိုပြောတော့ပြောနေကြပါလိမ့်ဒီတစ်ခေါက်လည်းဟိုမပြောဖြစ်ကြတာအရေးတော့လည်းဟိုပြောကြပါလိမ့်
ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကတော့ခလာရ54နဲ့လွိုက်ကော်မြို့နယ်ရှိယာယီဂိတ်စခန်းက KNPP တပ်ဖွဲ့ဝင်အချို့ကြားပြိပခတ်ဖြစ်ပွားပြီးတဲ့နောက် KNPP ရဲဘော်3ဦးနဲ့အရသား2ဦးသေဆုံးခဲ့ပါတယ်တမ်ရော်နဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေကြားပူးပေါင်းဖွဲ့စည်းထားတဲ့ပြစ်ခတ်တိုက်ခိုက်မှုရပ်စေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီGMCU ရဲ့အတွင်းရင်းမှုနှင့်ဒေါက်တာရွှေခါကတော့ဒီလိုတိုက်ပွဲတွေမဖြစ်စေဖို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီ KNPP ကတော့ဟို NCA လက်မှတ်မထိုးတာတော့ KNPP ရဲ့အဆိုင်ပေါ့နော်။ဒါပေမဲ့ဘိုင်းရက်ရှင်အဂရီမန့်ရှိတာပေါ့နော်။နှစ်ဖက်သဘောတူစာချုပ်တွေရှိတယ်။အဲ့ဒီအပေါ်မှာကိုဒီအောက်ခြေမှာရှိတဲ့တမှုတွေအချင်းချင်းညှိနှိုင်းတဲ့အချင်းချင်းတရင်ပေးပို့တဲ့စနစ်ကိုသူတို့လောက်အောင်ပါပေါ့နော်။ဆိုတော့အဲ့ဒါမှပဲတရင်ပို့တဲ့စနစ်ဒီကတည်းကစနစ်ဒီအခိုင်အမာတည်ဆောက်မှာပဲအဲ့ဒါတော့ဒီချောင်းလွှဲလို့ရမှာပေါ့နော
် KNPP အဖွဲ့ဟာအပြစ်ခတ်ရစရေးအတွက်မြန်မာအစိုးရနဲ့2012ခုနှစ်ကပြည်내အဆင့်ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမထားပါဘူးပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့သူတို့တပ်ဖွဲ့ဝင်တချို့တပ်ဖြတ်ခံရတဲ့ကိစ္စကြောင့်ဒီကိစ္စကိုစုံစမ်းဖို့နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အချိန်ယူဖို့လိုအပ်ကြောင်း KNY မျိုးသားတိုးတက်ရေးပါတီ KNPP ရဲ့တာဝန်ရှိသူကပြောဆိုထားပါတယ်ခင်ဗျာ
VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအခုပဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့လူကုန်ကူးသတင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံသားတွေကိုလူကုန်ကူးလာကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားဇနီးမှောင်နှံကိုထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာထိုင်းအာဏာပိုင်တွေကဒီကနေ့ပဲဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့လူဝင်မှုကြီးကြပ်ရေးဌာနမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းမြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းအဓိကလူခိုးသွင်းနေတဲ့လူကုန်ကူးနေသူမြန်မာနိုင်ငံသားတဦးနဲ့ဇနီးဖြစ်သူထိုင်းနိုင်ငံသူတို့ကိုဖမ်းဆီးခဲ့တာပါ။သူတို့တည်ဆောင်လာတဲ့မြန်မာနိုင်ငံသား9ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းလဝကအရာရှိစူရိယာကွန်ကသတင်းတောက်တီကိုပြောဆိုသွားပါတယ
်။คนต่างด้าวที่หลบหนีเข้าเมืองมานะครับที่เราได้นี่6คนเป็นคนสัญชาติพม่านะครับเข้ามาทางแม่ฮ่องสอนจะเข้ามาทางช่องทางธรรมชาตินะครับโดยมีการนําพา2คนนะครับ2สามีภรรยานําพามาจากแม่ฮ่องสอนนะครับจังหวัดเชียงใหม่เราก็ในพื้นที่เราก็พยายามจะเข้มข้นเต็มที่ตามมาตรฐานทางการเงินใช่ไ
หมเมียนมาเนี่ยท้ายနိုင်ငံသားဇနီးမောင်နှံ2ဦးကမြန်မာနိုင်ငံသား9ဦးကိုလူကုန်ကူးလာတာဖြစ်ကြောင်းတချို့လူတွေကိုတော့တယောက်ကိုဘန်းငွေ9000နဲ့ခေါ်လာတာဖြစ်တယ်လို့တချို့ကတော့အလုတ်သွင်းပေးမယ်ပြောဆိုပြီးလက်ကတည်းကနေပေးရမယ်ဆိုပြီးခေါ်လာတာဖြစ်တယ်သူတို့ဟာအကြိမ်ကြိမ်လူကုန်ကူးနေတာဖြစ်တယ်ဒီတစ်ကြိမ်တည်းမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုသွားတာပါမယောင်ဆောင်ခရိုင်ကနေချင်းမိုင်မြို့ကိုဒွိုင်းအင်ထနုံလမ်းမအတိုင်းမောင်းဝင်လာတဲ့အနက်ရောင်တိုယိုတာဟိုက်လက်ကားကိုကြံထောင်းမြို့နယ်ရဲစစ်စေးဂိတ်မှာတားဆီးစစ်စေးရကနေကားရှေ့ခန်းမှာလိုက်ပါလာတဲ့တရားမဝင်မြန်မာနိုင်ငံသား9ဦးကိုဖမ်းမိသွားတာဖြစ်ပါတယ်လူကုန်ကူးမှုမှာအဓိကတရားခံဖြစ်ဆွဆဲခံထားရတဲ့ကားမောင်းသူဟာအသက်32နှစ်အရွယ်မြန်မာနိုင်ငံသားအိုက်မုံးဆိုသူဖြစ်ပြီးသူနဲ့အတူဇနီးဖြစ်တဲ့ထိုင်းနိုင်ငံသူကိုပါလူကုန်ကူးမှုနဲ့ဖမ်းဆီးစစ်ဆေးနေကြောင်းအခုဖမ်းဆီးလိုက်တဲ့လူကုန်ကူးတဲ့လင်မယား2ဦးဟာတရားမဝင်မြန်မာနိုင်ငံသားတွေကိုအကြိမ်ကြိမ်လူကုန်ကူးနေကြတာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူတို့တွေဟာထိုင်းမြန်မာနယ်စပ်မင်းဟောင်ဆောင်ကနေချင်းမိုင်မြို့ရင်းအထိတယ်ဆောင်ကတဦးကိုထိုင်းဘက်ငွေ9000နဲ့အခကျင်းငွေယူပြီးလူကုန်ကူးလာကြတာပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသဟာတရားမဝင်မြန်မာနိုင်ငံသားတွေအထူးကဝင်ရောက်လာနေကြတဲ့နေရာဖြစ်ပါတယ်။ထိုင်းရဲချုပ်စူရချိတ်ဟဖန်ကတော့နိုင်ငံသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အတွက်ထုတ်ပြန်ထားတာကြောင့်ချင်းမိုင်ဒေသမှာအဖမ်းဆီးတွေကအရင်ကတည်းကပိုများလာပါတယ်ရှင်
။ထိုင်းနယ်စပ်အခြေစိုက် VOA သတင်းတော့မအေးမှာဖြစ်ပါတယ်။မကြာခင်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားတက်တန့်ရောင်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒီရဲ့တင်းနှံနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 932ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့ခါမှာတော့
ကျမတို့ဘဝဟာတစ်ခါပဲရပါတယ်။ဒီလိုတစ်ခါသာရတဲ့ဘဝထဲမှာဒီလိုအောင်မြင်မှုမျိုးကိုကိုဘလို့ရောက်အောင်သွားမလဲဘလို့ရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမှန်တမ်းမှအရေးကြီးလာပါတယ
်ကျမတို့သူဇာဇာဆိုးရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာအခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုလက်ရှိပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုမကြာခင်မှာရုပ်သိမ်းဖို့ရှိနေပြီးအခြားစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုပါလှုပ်ဆောင်လာတော့မဲ့အလားအလာရှိနေတာကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကကျတဲ့ပြည်ပပို့ကုန်လုပ်ငန်းအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စုံလုံးကိုပါထိခိုက်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတက်မကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောကြားလိုက်ပါတယ် EU ကမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူလိုက်ရင်ဘယ်လိုနောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်မလဲဆိုတာကိုဦးမောင်မောင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
လက်ရှိဗန္ဒနီရဲ့ပထမ6လအတွင်းမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကနေပြပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံအထိရှိခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အထည်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံကပြပကိုတင်ပို့တဲ့ပုတ်ကုန်တွေထဲမှာလေယာထွက်ကောက်ပဲသင့်တဲ့နေပြီးရင်ဒုတိယအရေးကြီးဆုံးလုပ်ငန်းလို့ပြောလို့ရနိုင်ပါတယ်။ EU ကမကြခင်မှာမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေချမှတ်ဖို့ပြင်ဆင်နေတယ်ဆိုတဲ့အတန်တွေထွက်နေတာကြောင့်အဲ့ဒီလိုသာချမှတ်လိုက်ရင်အထည်ချုပ်လုပ်ငန်းဟာအထိနာဆုံးလုပ်ငန်းဖြစ်မဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်။လက်ထက်ရှိနေတဲ့ဗရိယန်လေးခေကော်မတီရမှာပေါ့နော်။ကွန်ဖီယာပြီးတော့ဒီတွေ့နေတော့တွေ့ရတဲ့ရက်တွေကျင်းလာလို့တကယ်များများနဲ့တွေ့နေ။တွေ့လာမှတာရဲ့တို့ဒီရဲ့လေးချင်းလို့ပေါ့။အဲ့ဒီရဲ့လေးချင်းလို့တဲ့ခါမှလည်းတွေ့ရတော့ဗရိယန်ပြောဒီကတည်းကကြောင်းနေတာကအဲ့ဒါဆက်ကြည့်ရမယ်ပေါ့နော်ဒီအီးအီးကနေတက်ပြီးလို့ဆက်ဆက်ဆွဲဟာပေါ့နော်ဤဒီ everything that I'm to I'm in on the so the with the name so အတန်ကိုကြောင်းရနေရတယ်ကြောင်းရရဆိုတဲ့ခါမှာအနောက်တစ်ခါပေါ့ဟိုသူရင်ဟိုကိုယ်ကလည်းဘာရဲ့ဖြစ်ဆက်မှုရှိနေတာတော့ brand ပေါ့ brand နေပြီးတယ်ဆိုတော့တကယ်အများဆုံးပဲဆက်ဒါကအလေးကြီး impact ချိန်မှာကိုယ်ကတောင်းရကမ်းတဲ့နေရာရှိမှလာပြီးအဲ့ရှိနေတယ်လို့အားလုံးကကြည့်ပါလေသူဒီကိစ္စကမမြင်ရပြီလေရှိနေတဲ့ဆက် peak process ပေါ့။ဟော peak process နဲ့လည်းနေတဲ့ဟာဒီက trust building လုပ်တဲ့ဟာမှာအားလုံးဟာဒီမှာလာပြီးတော့ impact level impact ရှိနေဆိုတော့ကိုယ်ကမှမြင်နေပါလား
။အခုကဟိုသူတို့ပြောနေတဲ့အထက်မှာတော့တေချာတယ်ဒီဟိုပေါ့အထည်ချုပ်လုပ်ငန်းကတော့တေချာပေါက်ပါမယ်ဆိုတဲ့ပုံစံမျိုးဆွစ်ဇာလန်ကအခုချမှတ်လိုက်တဲ့ဟိုအရေးယူမှုအစ်စ်ထဲမှာလဲရေးပွားအပြင်သူက EU နဲ့ inline ဖြစ်တဲ့အထည်ချုပ်လုပ်ငန်းတွေလည်းပါမယ်လို့ပြောတယ်ဆိုတော့ဟို EU ကချဖို့ပြင်ဆင်နေတဲ့အထက်မှာချဖို့လုပ်နေတဲ့အထက်မှာလဲဒီအထည်ချုပ်လုပ်ငန်းတွေကတော့ဒေတာပေါက်ပါမယ်သဘောဖြစ်နေတဲ့ဒီစစ်တပ်ကအရာရှိတွေကိုဟိုပေါ့နော်ပြင်မှတ်ထားအရေးယူတာအပြင်
ဟုတ်တယ်လေအထည်ချုပ်လုပ်ငန်းတွေကတော့လည်းလေးပေါ့နော်ဒါနဲ့ဒါလည်းချက်ထည့်ပြီး private sector ကိုကြည့်ရခဲ့တယ်လည်းရပါတော့ကိုကဟိုဟိုဒီ cut make and pack ဆိုတော့လည်းကို contract မျိုးကြီးချိုးတဲ့လုပ်ငန်းတွေမှာဒီနေရာကကိုကြည့်ချက်အများကြီးလက်ပြီးဆိုတော့ဒီနေရာကကို develop ဖြစ်တဲ့လုပ်ငန်းတွေကအသိခါရတော့အဲ့ဒီကတော့ဒီနေရာအများကြီးဖြစ်တော့အဲ့ဒီမှာလေအားဖြစ်ဖြစ်ကြောင်းဒီအထူးကျေ ကြောက်ကြောက်ကြံတော့မယ်ဆိုတော့အဲရှိပါတော့ week about ဆို၄ဒင်းလောက်ရှိတာပေါ့ဆို၄ဒင်းလောက်ရှိတဲ့ဥစ္စာကိုဒီအတက်ထိခိုက်လို့ဆိုဘာဖြစ်မလဲဆိုတော့ဒီမှာဒီကိုရဲ့လက်ကမ်းအားတွေကိုမအလို့ရှင်နေတယ်နော်ကိုကပြင်ဆင်ရတဲ့ပြဿနာမရှိလို့ဆိုတော့ဒီကိုကတော့ interface solution ဆိုတာကိုပြင်သုံးမှုကိုပြောရတယ်လေဒီကိစ္စကဒီရုပ်တရက်ဆိုတခုတည်းဆိုလာမတ်ထုတ်ဆန္ဒပြမယ်လို့ဒီနေ့မှဒီနေ့ကတော့ဟာရီကိုနေကြရအောင်တဲ့အဖြစ်ကတော့ဆွေးဆွေးပါလိုက်တော့နော်ဒီဒီလေးလေးစမ်းနေလို့ခက်ခဲပြီးတော့ဒါကိုလက်ခုဆောင်ဟာလေးကိုကတော့ဒီကံကနေပြင်းနေရတဲ့ဒါလေးထူထောင်နေရတဲ့ဆွေးနေပြင်းနေအဲ့ဒီဆွေးဆွေးဆက်ဆက်ခုနပြတ်ပါလာတော့
အခုရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာမှာ impact ကတော်တော်ကြီးတော့အကျိုးသက်ရောက်မှုကတော်တော်ကြီးမားနေတော့အမေရိကန်အပါဝင်ပေါ့နော် EU တို့လိုတကယ်နိုင်ငံကြီးတွေအင်အားကြီးအုပ်စုတွေကနေပြီးတော့မဖြစ်မနေတခုခုတော့အရေးယူတော့မယ်ဆိုတဲ့ပုံစံမျိုးတို့ကတာဆူနေတာရှိတော့ဟိုဘလို့ပုံစံနဲ့တို့လုတ်တင်တယ်လဲစောစောဥမာမောင်ပြောသလိုဟိုအခြေခံလူဒန်းစားပေါ့နော်လက်လူလက်စားတွေတကယ်ဟိုဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းတွေကိုမထိခိုက်စေတဲ့နည်းနဲ့ဘလို့ပုံစံနဲ့များတို့အရေးယူလို့ရမလဲတခြားနည်းလမ်းရှိသေးသလား
တခြားနည်းလမ်းရှိတာတဲ့ဆိုင်လို့လက်ရှိတုံးနေတယ်လို့ရမယ်နော်ဒါဖြစ်တဲ့ဒီကိုဖီအနာရဲ့ပုံစံလေကိုဖီအနာရဲ့ပုံစံ US ကိုရောအကောင်းရရမှာဒီပါအဲ့ဒီတိုင်းလေဒီကိုအစိုးရနဲ့ဒီလိုရှိရတဲ့အဲ UNDP ကတော့ဒီလမ်းမကဘူးတော်တယ်ဒီလိုလောက်အောင်လုပ်နေကြတယ်လေဒီကိုကြီးတယ်လို့လူတိုင်းကပြောကြမှာပါအဲ့တော့ဒီရပိုင်းနဲ့လူ၆ထောင်လောက်လာလို့ဆိုတော့ဒီလိုရတယ်ရတယ်အဲ့တော့ဒီဟာကရေးချယ်တယ်လို့ပြောပြီးမယ်ဟိုကျွန်တော်ပြန်ကြည့်မယ်ဆိုရင်ကျွန်တော်ခိုင်းနေမှာလေဥပမာရှိတော့ကောဒီ short term နဲ့လေကဘယ်လိုလုပ်လဲဘလောက်ကြီးရလဲဆိုတော့ competitive ကြီးတယ်ကြီးစေချင်တယ်ငါခိုင်းနေမှာလေကျွန်တော်ရင်းနဲ့ကျွန်တော်ဥပဒေကြီးကြီးစနစ်ကိုမြန်မာကမှာဒီအားနာရှိတဲ့တော့ရှိတဲ့ဒိဋ္ဌိတွေကိုစံပယ်လို့လုပ်တဲ့လုပ်ငန်းတွေကလည်းဘယ်လိုလဲလဲဆိုအားလုံးအကြည့်ပြနေတာလေ။ဆက်ဆိုတော့ဒါဒီနေရာမှာပေါ်ရလို့ရောင်းနေပြီးတော့အဲဒီများရဲ့ကိစ္စကဒီလေဒီကြံကြောင်းရတဲ့ကိစ္စကိုကျွန်တော်လည်းမကောက်ဘူး။ကျွန်တော်ကတော့လူကြီးနဲ့ရှိတဲ့လူသားကိုနှစ်ဖက်ကိုရှေ့ကြည့်ရတာ။ဒါနဲ့လည်းကျွန်တော်ဒီဘက်မှာဒီကိုယ်ကြီးနဲ့ဆရာကြီးနဲ့ကျွန်တော်ဒီဒုက္ခတွေကိုနိုင်ရှိကြတာဖြည်းဖြည်းနဲ့ကြောင်းပေါ့ဒီလုပ်ငန်းတွေမှာတော့ဒီလိုလည်းရတယ်ရပါတယ်မပြောလို့မရပါဘူးဒီလိုကြီးတော့မှပြန်ဆောင်ရမှာ ਨੇ အခုဖြစ်နေတဲ့ဥစ္စာနဲ့ကိုကြည့်နေဆိုချက်ချင်းလို့ဘယ်လိုကြောက်ရမှာလဲဆိုတော့အဲ့ဒီစီမံချက်ကိုလုပ်နေတာကိုကျွန်တော်တို့ကတော့အခြေအနေကြီးတဲ့ပုံစံမျိုးတွေလည်းအနည်းငယ်ကြီးချက်ကိုလုပ်လို့ရအောင်လုပ်မှာပဲကျွန်တော်ကဒီ brain stem section ဆိုတာကပြားပြီးကြမ်းလို့ဆိုတဲ့အကြာကတော့ကျွန်တော်ထင်တယ်ဖြစ်ခါလည်းမဟုတ်ဘူးဟောကျွန်တော်ဒီနေ့တင်တဲ့ဒီနေ့ရဲ့ basic process ကိုလည်းရိုက်ချိုးလိုက်တယ်ဖြစ်သွားမယ်
ဒီမိုကရေစီပြင်ပောင်းလဲရထိခိုက်နေတာတော့တေကြပြီမချခင်မှာကအခုပြောနေဆိုနေကြတာနဲ့လည်းကိုတော်တော်ထိခိုက်နေစီဝိုင်းအေးရကောဘယ်လောက်များထိခိုက်နိုင်မလဲ impact ကဘယ်လောက်ကြီးမလဲ
impact ကကြီးနေပါလေကျွန်တော်ကဒီ economy ရေပတ်ပြီးကြောင်းနဲ့ပြောင်းလဲထိခိုက်မှုကိုစဉ်းစားနေတဲ့ကာလမှာကျွန်တော်တို့အထူးမြန်မာပြည်ကတော့ဆက်နေတာကြီးနေကြည့်ရတယ်ကြောဒီ CMB ကလည်းကြီးတာနဲ့အခုကြည့်နေဆိုကျွန်တော်တို့ကကျွန်တော်လာခဲ့တယ်နော်ကိုယ်တော်ဝန်ကြီးဌာနကပြောတယ်ကျွန်တော်ကဒီ CMP ဌာနကအဲ2ဘီလီယံတိကျကျွန်တော်ရောင်းနေတာလေဒီရေဆောက်ကိုအဲ့ဒီမှာ 80% ကရေပေါက်ရောင်းတာဖြစ်တယ်ဆိုတော့အဲ့ဒီ2ဘီလီယံကျော်တဲ့ဒီကွန်ထရိုးလုပ်ကိုကျွန်တော်ကရပ်ပေးလိုက်တဲ့ solution နဲ့ဘယ်လိုဖြစ်သွားမှာလဲနော်အဲ့ဒီဒီကဒီလိုမျိုးတော့ပြောမယ်ဆိုတော့ကျွန်တော်စီကောင်းကြီးအဲ့ပြည့်ပြည့်လို့ပြောလို့ရတယ်ဒီလိုလက်ဆက်ပြတာဖြစ်နေဆိုတော့ကျွန်တော်ဒီလိုကျွန်တော်မေးလို့ဒီလိုလက်ဆက်ဆိုဒီလိုအလားတူ migration ဆိုတာပေါ်လာမှာပါအဲ့ဒီ loss migration မှာသူ့လိုက်သူ့လိုက်ကြောင့်ခြွေပြန်းတာဖြစ်တယ်တစ်ဖက်နိုင်ငံမှာလည်းဒီလူတွေတဲ့အမှုအများကြီးရှိတယ်လူတွေတဲ့အမှုအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာရှိနေတဲ့အမှုသားတစ်ခုတည်းလည်းမရှိဘူးလေအင်းဒီနိုင်ငံတွေဆိုမှာတရားဖြစ်တယ်အဲဒါလည်းအဖြစ်ဖြစ်နေတယ်ဒီလိုအနေနဲ့လည်းကျွန်တော်တို့ကနောက်ထပ်ပြန်လည်ပြန်လည်ထူမှုဆိုတာကတော်တော်တော့ဆင်းရဲတယ်။ဒါကြောင့်လည်းမဖြစ်အောင်တော့ကျွန်တော်အားလုံးကကြိုးစားကြည့်ကဆွေးနွေးကြည့်လို့လုပ်နေတယ်လို့ကျွန်တော်ကပြောနိုင်အောင်ဒီကအေးတာမင်္ဂလာလို့ကျွန်တော်ကဆက်ကြရပါမယ်။
ကိုယ်စားဝင်းလှိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးခုတစ်ခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။နောက်ဆုံးမော်တော်ကားတွေမှာအင်တာနက်ချိတ်ဆက်တဲ့နည်းပညာအကြောင်းကို မဆုမြမွန်ကတင်ဆက်ထားတာပါ
မော်ကားတွေကိုအပြိုင်ထွေးနေကြတဲ့မော်တော်ကားကုမ္ပဏီတွေကကားတွေထဲမှာအင်တာနက်ချိတ်ဆက်သုံးနိုင်တဲ့ connected car စနစ်တွေကိုသူများထက်ထူးအောင်ကြိုးစားနေကြပါတယ်။တရုတ်နိုင်ငံက online ဈေးကွက်ကြီးဖြစ်တဲ့ Alibaba ဆိုရင် SAIC မော်တော်ကားကုမ္ပဏီနဲ့ပေါင်းပြီးတော့အင်တာနက်ချိတ်ဆက်ထားတဲ့ connected car တွေကိုလောလောလတ်လတ်ပဲပွဲထုတ်ခဲ့ပါတယ်။ Alibaba ရဲ့ Yun OS operating system သုံးထားတဲ့ SUV အမျိုးအစား RX5 model ကားတွေပေါ်ကနေကော်ဖီဆိုင်မှာကော်ဖီလှမ်းမာတာကစားလို့ကို့အိမ်မှာရှိနေတဲ့ခက်ပေါ်အိမ်သုံးပစ္စည်းတွေကိုအဖွင့်အပိတ်လုပ်နိုင်တယ်လို့ဓာတ်ဆီဖြစ်မယ်ဆိုရင်တော့ပတ်စံထုတ်စရာမလိုပဲချိတ်ဆက်ထားတဲ့ application ကနေတဆင့်ပေးနိုင်အောင်လို့ထွင်ထားပါတယ်။မော်တော်ကားတကားတော့ခတ်တာဆက်နှိုးတာမျိုးကိုလည်း smartphone နဲ့ချိတ်ဆက်လုပ်နိုင်တဲ့အတွက်ကမ္ဘာထိပ်တန်းကားကုမ္ပဏီကြီးတွေကထွင်ထားတဲ့ connected car တွေ need လို့ပြောလို့ရပါတယ်။တကယ်တော့နောက်ဆုံးပေါ် connected car တွေမှာ in-car technology လို့ခေါ်တဲ့ဤပညာကြောင့် dashboard နေရာမှာတက်ဆင်ထားတဲ့ computer touch screen တွေပေါ်ကနေ Facebook လိုလူမှုကွန်ရက်တွေထဲကိုဝင်ကြည့်နိုင် email တွေဝင်ဆက်နိုင်ရောမကအိမ်မှာရှိနေတဲ့ပစ္စည်းတွေကိုပါလှမ်းပြီးတော့ထိန်းချုပ်နိုင်ပါပြီ။အဲ့လိုမျိုးအဝေးကထိန်းချုပ်နိုင်ဖို့လိုအပ်တဲ့သက်ဆိုင်ရာ app တွေလိုတာကြောင့် app တွေသွင်းထားတဲ့ကိုယ့်ရဲ့ smart လက်ကင် phone နဲ့ကား computer ကိုဆက်ပြီးတော့ phone ထဲက application တွေကိုကားရဲ့ computer touch screen ပေါ်ကနေသုံးနိုင်ဖို့လဲလှုပ်လာကြတာပါ။အရာရာကိုနည်းပညာအပေါ်အားကိုးလာကြတဲ့ခေတ်မှာအင်တာနက်နဲ့ဆက်ထားပြီးသက်ဆိုင်တဲ့ application တွေပေါ်ကလှမ်းထိန်းချုပ်လို့ရတဲ့အိမ်သုံးပစ္စည်းမျိုးတွေကိုတက်ဆင်သုံးဆွဲသူတွေများလာကြပါတယ်။ဒါကြောင့်လဲအဲ့ဒီပစ္စည်းမျိုးတွေကို connected car တွေထဲကနေလှမ်းအမိန့်ပေးနိုင်ဖို့ထွင်းလာကြတာပါ။
A lot of people are starting to put smart devices into their home. So thermostats, light switches, bulbs, garage door openers, door locks.
အခုဆိုရင်လူတော်များများကသူတို့အိမ်တွေမှာအင်တာနက်နဲ့ချိတ်သုံးနိုင်တဲ့နောက်ဆုံးမော်ပစ္စည်းမျိုးတွေတက်လာကြပါပြီ။အပူအေးချိန်တဲ့ဆက်တွေ၊မိခလုတ်တွေ၊မီးလုံးတွေ၊ကားဂိုဒေါင်တကားတွေ၊အိမ်တကားတွေကိုအွန်လိုင်းပေါ်ကနေထိန်းချုပ်အဖွင့်ပေးလုပ်လို့ရတဲ့ဆက်မျိုးတွေတက်လာကြတာပါ။အဲဒါကြောင့်ကျွန်တော်တို့ကလည်းမော်တော်ကားတွေပေါ်ကနေအဲ့ဒီဆက်မျိုးတွေကိုလှမ်းပြီးလူတို့ခိုင်းနိုင်အောင်ထွင်ထားတာပါ။ဥပမာကျွန်တော်အပြင်ထွက်ပြီးဆိုတာနဲ့ကျွန်တော်ကားကနေအိမ်တကား၊ဂိုဒေါင်တကားကိုပိတ်လိုက်တော့မီးတွေပိတ်လိုက်တော့လေးပိစက်ကိုရှော့လိုက်တော့ဆိုတာမျိုးလှမ်းပြီးတော့ခိုင်းနိုင်ပါလေ။
အင်ကား technology နည်းပညာသစ်တွေကိုထွင်းနေတဲ့ Evolved Vehicle Environments ရဲ့အမှုဆောင်အရာရှိချုပ် Jason Tyler ဖြစ်ပါတယ်။သူပြောသလိုအင်တာနက်နဲ့ဆက်ထားတဲ့အိမ်သုံးပစ္စည်းတွေအားလုံးကိုကိုယ့်ရဲ့ smartphone နဲ့မှသွင်းထားတဲ့ app တွေကနေတဆင့်ထိန်းချုပ်ရတာမို့ကားမောင်းနေတဲ့အချိန်မှာဖုန်းအစား connected ကားပေါ်ကနေထိန်းချုပ်နိုင်အောင်လှုပ်လာကြတာပါ။ကိုလုံးစေချင်တာကိုလမ်းပသုံးပဲအသံနဲ့အမိန်ပေးခိုင်းလို့လည်းရတာကြောင့်ကားမောင်းနေရင်ဖုန်းကိုထုတ်သုံးတာလိုမျိုးအန္တရာယ်မများနိုင်ဘူးလို့သူကတော့ဆိုပါတယ်။
Our goal is to make it so that you know when you're stuck in traffic going nowhere you have something that you can utilize that time with without having
ကျွန်တော်ယူရတာကတော့လမ်းပေါ်မှာကားတွေပိတ်နေတဲ့အချိန်ကားရဲ့အချိန်လည်းဟတ်တမဖြစ်ပေအင်္ဂါအချိန်တွေကိုလှမ်းပြီးထိန်းချုပ်နိုင်အောင်ပါလက်ကင်ဖုန်းကိုထုတ်စရာသုံးစရာမလိုပဲကား dashboard screen ပေါ်ကနေလုပ်နိုင်အောင်ပါဖုန်းနဲ့ဆိုရင်အနောက်ရှက်လည်းဖြစ်မယ်လीရင်မောင်း80ရာခိုင်နှုန်းလောက်ကကားမောင်းနေရင်လည်းဖုန်းသုံးကြတယ်လို့ဝန်ခံထားကြတာမလားတကယ်တော့ကားမောင်းရင်ဖုန်းသုံးတာတရားမဝင်ပါဘူ
းကားလုံခြုံရေးအိမ်လုံခြုံရေးအားလုံးကိုအွန်လိုင်းပေါ်မှာချိတ်ဆက်ထိန်းချုပ်လာကြတော့အင်တာနက်ကွန်ရက်တွေတဲ့ခိုးဝင်တဲ့ဟက်ကာတွေရဲ့ရန်ကလည်းစိုးရိမ်စရာဖြစ်လာပါတယ
် We're seeing more and more connected interfaces so wireless remote connectivity things like telematics
တို့မှာချိတ်ဆက်ဆက်သွင်းနိုင်အောင်လုပ်လာကြတာမျိုးပိုပိုပြီးတွေ့လာနေရပါတယ်အင်တာနက် Wi-Fi Bluetooth စတဲ့ကျိုးမဲ့ဆက်သွယ်စနစ်မျိုးစုံသုံးပြီးကားနဲ့တခြားပစ္စည်းတွေချိတ်ဆက်လာကြတော့ကြားကနေခိုးဝင်တက်ခတ်ခြင်းတွေဘက်ကအဲ့ဒီစစ်တော်စနစ်တွေကတဆင်ကားရဲ့စနစ်ထဲဝင်ပြီးတက်ခတ်နိုင်ကြလေများလာပါတယ
်အချက်အလက်လုံခြုံရေးဆိုင်ရာ NCC Group လုပ်ငန်းကြီးရဲ့သုတေသနညွှန်ကြားရေးမှူး Andy Davids ဖြစ်ပါတယ်သူရဲ့လေ့လာချက်အရ online ဆက်သွယ်ရေးကိုအသားပေးလာတဲ့ကားလုပ်ငန်းတွေဘက်ကလည်းဒီအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့လှုပ်လာကြတာတွေ့ရပါတယ်တဲ့
We work with a lot of players in this market across the whole automotive ecosystem and the industry certainly in the last couple of years has
ကားစီးပွားမှာရေးပါတဲ့လုပ်ငန်းတွေအများကြီးနဲ့ကျွန်တော်တို့တွဲလုံနေတော့ internet ချိတ်ဆက်နိုင်တဲ့မော်တော်ကားတွေရဲ့ cyber လုံခြုံရေးဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုလွန်ခဲ့တဲ့တစ်နှစ်နှစ်လောက်ထဲကစပြီးကားလုပ်ငန်းကြီးတွေမှာသဘောပေါက်လာကြတာတွေ့ရပါတယ်
အမေရိကန်လိုနိုင်ငံမျိုးမှာတချို့သူတွေဆိုရင်အိမ်မှာနေရတဲ့အချိန်ထက်ကားပေါ်မှာကုန်သွားတဲ့အချိန်ကပိုများကြပါတယ်။ဒါကြောင့်ကားတွေကိုတနေရာကနေတနေရာပို့ဆောင်ပေးတဲ့ရင်တွေအဖြစ်တင်မဟုတ်တော့ဘဲလူတွေနေ့စဉ်လှုပ်ရှားနေထိုင်နေမှုမှာပိုပြီးတော့အသုံးဝင်တဲ့အဖော်တွေဖြစ်လာအောင်တီထွင်နေကြတာပါ။ရမောင်းမလို့ပဲအလိုလိုမောင်းနေနိုင်တဲ့ကားမျိုးတွေကိုတချို့ထိတ်တန်းမော်တော်ကားကုမ္ပဏီတွေကထွင်းနေကြပေမဲ့အန်ဒီယယ်ကင်းကင်းအောင်မြင်တဲ့အခြေအနေရောက်ဖို့ကအလန့်ဝေးနေပါသေးတယ်။ဒီလိုအခြေအနေမျိုးမှာ connected car တွေဆွမ်းဆောင်နိုင်တဲ့ကိစ္စတွေကပို့ပြီးတော့လက်တွေ့အသုံးဝင်လာကြောင်းမော်တော်ကားလုပ်ငန်းကြီးတွေကလည်း internet ဆက်သွယ်ရေးလုပ်ငန်းကြီးတွေနဲ့ပေါင်းပြီးတော့ပိုမိုကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့အင်ကား technology နည်းသစ်တွေကိုတည်ထွင်နေကြတာဖြစ်ပါရဲ့ရှင်။
ပါစမြမွန်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ရပြီးအခုတစ်ခါတော့တက်တက်အောင်သတင်းလွှာတွေကိုနားဆင်ရမှာပါ။မအေးတန်တာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်အောင်သတင်းလာမှာတော့ပြင်သစ်နိုင်ငံသမိုင်းမှာနောက်ဆုံးထိနဲ့အနွယ်တက်ခံလာရတဲ့မိဖုရားကြီးရဲ့လက်ဝဲရဲနာလေးလံပြင့်မဲ့သတင်းပြီးတော့အမေရိကန်ဂီတာဆုပေးပွဲမှာလူကြိုက်အများဆုံး hip hop အဆိုတော်ဆုရရှိသွားတဲ့ကာဒီဘီတယောက်ရန်တွေဖြစ်လို့ရဲစခန်းရောက်သွားခဲ့ပါတယ်။လူတွေကဘာတော်လောကအထင်ပေါ်ကြောက်ကြသူတွေနဲ့အမှုပညာလောကကသတင်းတူတူတူတွေကိုပြောပြပေးသွားပါမယ်။ဒီတဲ့နိုင်ငံတပိုင်းမှာနောက်ဆုံးထိနဲ့အနွယ်လေးဖြစ်ပြီးတော့ကန်အချောင်းမကောင်းရှာတဲ့မိဖုရားကြီးမယ်ရီအန်တိုဝါနက်ပိုင်ဆိုင်တဲ့လက်ဝတ်ရဲနာတွေကိုလာမယ့်လဇနီဘာမြို့မှာလေးလံပစ်ဖို့အစီအစဉ်ထားတဲ့နေရာမှာတော့အခုအရင်ဒူဘိုင်းမှာပြုလုပ်တဲ့ပြပွဲတစ်ခုမှာအဲ့ဒီရဲနာတွေခင်းချင်းပြသလိုက်ပါတယ်။အဲ့ဒီရဲနာတွေကိုနှစ်ပေါင်း200ကျော်မိသားစုတစုကအမတ်တရတင်ထားခဲ့တာပါ။ဗြိတိရှားလေးလံကေဟာဖြစ်တဲ့ဆော်ဒဘီရဲ့ဖော်ပြချက်အရဆိုရင်တော့အမတန်ကိုတမိုင်းဝင်ရေးပါတဲ့တော်ဝင်လက်ဝဲရေးနာတွေတဲကတခုကိုလေးလံတင်မှာဖြစ်တယ်လို့ဆိုပါတယ်။ပြပွဲမှာတော့ဘော်ဘွန်ပါမာမိသားစုအစဉ်ဆက်ထိန်းသိမ်းလာခဲ့တဲ့တော်ဝင်ရေးနာတွေဆိုပြီးတော့လက်ဝဲရေးနာ9ပြုံးပြထားတာပါ။59ကရက်ရှိတဲ့ပလဲကြီးဆွဲထားတဲ့စိန်လော့ကက်တီးနဲ့ဘရက်ပြီးတော့ရင်တိုးနဲ့နဲ့ဆွဲတွေဖြစ်ပြီးတော့စုစုပေါင်းဒေါ်လာ 1.5 သန်းကနေပြီးတော့ဒေါ်လာ3သန်းလောက်ထိရှိမယ်လို့ယူဆရပါတယ်။ဒီပစ္စည်းတွေအားလုံးကဘာဘွန်ပါမာမိသားစုအစဉ်ဆက်ပိုင်ဆိုင်ခဲ့တာပါ။အဲ့ထဲမှာတော့သူ့ရဲ့နာမည်အတူကောင်းနဲ့လက်စွပ်အဲ့လက်စွပ်ထဲမှာအသုံးပြုထားတဲ့ဒီသုံးမွေးခြေထဲမှာတော့မိဖုရားကြီးမယ်ရီအန်ဒရနာရဲ့ဇပင်မြင့်ကိုထည့်ပြီးတော့ရက်ထားတဲ့လက်စွပ်လည်းပါပါတယ်။ဆော်ဒဘီလေးလံကေဟာရဲ့အရှိလေပိုင်းနဲ့အိန္ဒိယဒေတာဆိုင်ရာဥက္ကဋ္ဌဖြစ်တဲ့အက်ဒဝတ်ဂိဘ်စ်ကတော့အရှိလေပိုင်းဒေတာဟာအခုလိုတန်ဖိုးကြီးရဲ့ရဲနာပစ္စည်းတွေအတွက်ဈေးကွက်တစ်ခုဖြစ်လာနေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာအခုလိုပစ္စည်းစုဆောင်ဝယ်ယူတဲ့သူ62ရာခိုင်နှုန်းထိတိုးလာပြီးတော့အထူးသဖြင့်လူငယ်ပိုင်းတွေဖြစ်ကြတယ်လို့ပြောပါတယ်။အဲ့ဒီဒေတာမှာကတန်ဖိုးကြီးလက်ရာစုဆောင်သူတွေပြာခံလုပ်တဲ့သူတွေအတိုင်းဝိုင်းခိုင်ခိုင်မာမာရှိလာတာကြောင့်ဒူဘိုင်းနဲ့အဘူဒါဘီတွေမှာအခုလိုအမှုပညာပြပွဲတွေဖြစ်လာရတယ်လို့အက်ဒဝတ်ဂိဘ်စ်ကပဲပြောသွားပါတယ်။ဒါဟာဒေတာရင်းမှာရောနိုင်ငံတကာမှာပါအဓိကအချက်ချလို့ဖြစ်လာတယ်လို့လည်းသူကဆိုပါတယ်ရှင်။ပြီးခဲ့တဲ့အမေရိကန်ဂီတာဆုပေးပွဲမှာလူကြိုက်အများဆုံး rap အဆိုတော်ဆုရသွားတဲ့အမေရိကန်နာမည်ကျော်အမျိုးသမီး rap အဆိုတော် Cardi B ကဆုပေးပွဲမတိုင်မီတပတ်ကတော့နယူးယောက်မြို့ရဲဌာနမှာကိုယ့်ဘာကိုယ်လာပြီးတော့အဖမ်းခံသွားခဲ့တာပါ။သူကအောက်ကလာတော့ကညကာပွဲရုံတစ်ခုမှာရန်ဖြစ်ကြတဲ့အထက်သူ့ပါလို့သူ့ကိုကိုတိလက်ရအောင်ကျူးလွန်မှုနဲ့တပတ်ကတိုင်ထားတာဖြစ်ပါတယ်။နယူးယောက်မြို့ Queen Secret က NYC Pocho Club မှာရန်ဖြစ်ကြတာပါ။ဒီနေ့ Grammy ဂီတာဆုနှစ်ဆုအတွက်လည်းတစ်ကြိုရွေးခံထားရတဲ့အသက်25နှစ်အရွယ် rapper Cardi B ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ချက်ချင်းပါမှမှတ်ချက်မပေးခဲ့ပါဘူး။မနေ့9နာရီခွဲလောက်မှာရဲစခန်းကိုရောက်သွားတဲ့ Cardi B ကိုသူ့ရဲ့ကိုယ်ရန်တော်တွေကထိနဲ့ကားထားကြပါတယ်။ Cardi B ကသူ့ရဲ့ယောက်ျားနဲ့လိန်ဆက်ဆံခဲ့တယ်ဆိုတဲ့အိတ်ကလပ်ကဇပွဲတို့အမျိုးသမီးနှစ်ယောက်ကိုကိုရီးလက်ရောက်ပြုံးမှုတွေအမှုကိုရဲကစုံစမ်းနေတယ်လို့ New York Post သတင်းစာမှာဖော်ပြထားပါတယ်။ Cardi B က AMA ဆုပေးပွဲမှာ I like it ဆိုတဲ့သချင်းနဲ့ Jel Vervin ရဲ့ပြီးတော့ rapper Bad Bunny ရဲ့တို့နဲ့တွဲဖက်ပြောပြသွားခဲ့ပြီးတော့ဒီနေ့အတွက်မှာအကြီးအကျယ်နာမည်ကျော်လာတဲ့သူကအကြိုက်ဆုံး hip hop နဲ့ rap အဆိုတော်ဆုကိုရသွားခဲ့တာဖြစ်ပါတယ်ရှင် Hey y'all friend I got to tell you something
ဒီတက်တဲ့အောင်တဲ့
ဲလွန်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွန်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ဒါနာကြောတင်ဆက်တဲ့တက်တန်အောင်သတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။နတ်ပြန်အင်္ဂါည VO ရဲ့ Daily Line အစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမှာပါလဲ
။တို့ရှိမှာခင်ဗျာ။အရက်ဖက်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်မှာရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြင်မြန်လို့ရတဲ့တို့ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
နတ်ပြန်အင်္ဂါည VOA ရဲ့ Daily Line အစီအစဉ်မှာသတို့ရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေအနေနဲ့မနက်ပြန်ည9:00နာရီမတိုင်ခင်မှာမိမိတို့ရဲ့ဖုန်းနံပါတ်ကိုကျွန်တော်တို့ရဲ့ရုံးချုပ်ကိုဖုန်းဆက်ပြီးတော့ပေးပို့နိုင်ပါတယ်။အခုတော့သူယုံကြည်အားကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်အစီအစဉ်မှာတော့ American နိုင်ငံ Community Solution အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်သူဇာဇာဆိုးကဘာဒီကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာပ
ါ။သူယုံကြည်냐ဆိုတဲ့စီစဉ်လေးထဲမှာကျမဘဝတစ်ချောင်းလုံးယုံကြည်လာခဲ့ရတဲ့ယုံကြည်ချက်လေးတစ်ခုဝင်မြချင်ပါတယ်။ကျမငငယ်လေးတက်ကအရင်ကြိုက်တဲ့စာသားလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အောင်မြင်မှုဆိုတာဟာချမ်းသာတဲ့သူတွေနဲ့ကြော်ကြတဲ့သူတွေရဲ့မကျူးကြော်ရနေမည်မဟုတ်ဘူးဆိုတဲ့အချက်ပါပဲ။ကျမတို့ဘဝဟာတစ်ခါပဲရပါတယ်။ဒီလိုတစ်ခါသာရတဲ့ဘဝထဲမှာလှုပ်ရှင်နေတဲ့အရာတွေအားလုံးကိုအောင်မြင်စွာဖြတ်သန်းကျင်ကြတဲ့သူတွေကြီးပါပဲ။အဲ့ဒီခါကျတော့ဒီလိုအောင်မြင်မှုမျိုးကိုကိုဘယ်လိုရောက်အောင်သွားမလဲ။ကိုရှောက်ရှင်တဲ့လမ်းမျိုးကိုဘယ်လိုရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမြဲတမ်းအရေးကြီးလာပါတယ်။ကျမလည်းကျမရှောက်ရှင်တဲ့လမ်းကြောင်းပေါ်ရောက်အောင်ကျမအလုပ်ရှင်တဲ့အလုပ်ကလေးတွေလုပ်လို့ရအောင်ဘယ်လိုရှိဆက်သွားမလဲဆိုတာတွေကိုအများကြီးတွေးခဲ့တာတယ်။ကျမငငယ်လေးတွေကကိုဖြစ်ရှင်တဲ့အရာဘာလဲဆိုတာအရင်သိဖို့လိုအပ်တယ်ဆိုတာကျမနားလည်လာရတယ်။အဲ့ဒီဖြစ်ရှင်တဲ့အရာကိုသိပြီးတဲ့ခါကျရင်ဒီဖြစ်ရှင်တဲ့အရာလေးကိုဘယ်လိုသွားမလဲဆိုတော့ကျမဆွမ်းအားလိုမယ်လို့တည်လိုက်ရတယ်။အဲ့ဒါဟာစိတ်ဆွမ်းအားပဲဖြစ်တယ်။ကျမဝေပါဝါကိုယုံကြည်ထားတဲ့သူတယောက်ဖြစ်တယ်။ဒီခါကျတော့ကိုဖြစ်ချင်တဲ့အရာကိုစိတ်ဆွမ်းအားတည်းဘယ်လိုထဲ့မလဲ။စိတ်မှာတိစိတ်ရင်မတိစိတ်ရင်နှစ်ခုရှိတဲ့ခေါင်းမှာမတိစိတ်ကတိစိတ်ထက်ပိုပြီးတော့မှအားကြီးတယ်လို့ကျမလေ့လာထားရတယ်။အဲ့ခါကျတော့အဲ့လိုအကြီးရဲ့စိတ်ထဲကိုကိုဖြစ်ချင်တဲ့ဆန္ဒလေးထည့်ပြီးတော့ဘလို့အကြီးအောင်လုပ်မလဲမတိစိတ်ထဲကိုကိုဖြစ်ချင်တဲ့အရာလေးတွေကိုဘလို့ထိုးသွင်းမလဲနီလန်းနေအများကြီးရှိပါတယ်ကျမအဲ့နီလန်းနေတော်များများကိုတုံချရတယ်ဥပမာအဖြစ်ကျမအလုပ်တစ်ခုလုပ်နေပြီဆိုရင်
ငါကတော့ဘာဖြစ်ချင်လို့ကိုဒီလုပ်ကလေးကိုလုပ်နေတာကျမလမ်းသွားနေပြီဆိုရင်လဲငါကတော့တချင်ချင်းကြရင်တော့ဘာအလုပ်ကလေးလုပ်ချင်လို့လေအခုတော့လမ်းသွားနေတာပါအဲ့လိုအတွေးလေးတွေအများနဲ့ထက်ထဲပေးတယ်ကိုရမသိစိတ်ကလေးရောက်အောင်တင်းတင်းထားပေးတယ်ညအိပ်ပြီဆိုရင်လဲအတွေးထဲမှာအိတ်ခံနေထဲမှာငါကတော့ဘာလို့ကိုလုပ်ရမှာဖြစ်မင်းအဲ့ဒီဟာလုပ်ဖို့အတွက်ခုလုံနေတဲ့အရာအားလုံးတွေကငါစူးစမ်းနေတာဆိုတဲ့စိတ်ကလေးကိုသွင်းကြည့်တယ်။အဲ့လိုသွင်းကြည့်တဲ့အခါကျတော့စိတ်မှလည်းခွန်အားရတယ်။ရှေ့ဆလာမဲ့အနာဂတ်မှလည်းမျောလင့်ချက်တည်ရှိလာတယ်။ဖြစ်လာသည်မအကြောင်းချက်တည်းရင်ဆိုင်ရသည်မအခက်အခဲတွေအားလုံးကိုလည်းမကြောက်မရွံ့ပဲနဲ့ရင်ဆိုင်နိုင်တဲ့ဆွမ်းအားတွေရှိလာတယ်။ပိုးပြီးတော့မှရှေ့ဆက်ဖို့အတွက်ကိုယ့်ကိုယ်ကိုယုံကြည်တဲ့ယုံကြည်မှုရှိတဲ့အသက်အနေထားမျိုးပို့ပြီးတော့မှရရှိလာတယ်။အဲ့ဒီခါကျတော့ကိုယ့်ရအောင်မြင်မှုလမ်းကြောင်းကိုမရောက်သေးရင်တောင်မှရောက်တော့မှပဲဆိုတဲ့စွမ်းအားလေးနဲ့ရှေ့ဆက်နိုင်ခဲ့တယ်။အဲ့ဒီအရာပဲကျွန်မဒီနေ့ဒီချိန်ထိဒီနေရာလေးရောက်အောင်တွက်ခွန်အားပေးကူညီပေးတာဖြစ်တယ်။အားလုံးကိုလည်းပဲကိုယ်ဖြစ်ချင်တဲ့လမ်းကြောင်းပေါ်ကိုယ်လျှောက်ချင်တဲ့လမ်းကြောင်းပေါ်ကိုယ်ဖြစ်ချင်တဲ့အရာတွေအားလုံးဖြစ်မြောက်ဖို့အတွက်အောင်မြင်စွာရှောက်လန်းနိုင်ကြဖို့အတွက်တောင်းဆုချွေရင်းလှုပ်ဆက်လိုက်ပါရစေ။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမူးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ view ရနေထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးစာရေးသားနိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတက်ကပြောပြပေးပါအောင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကထောက်လှမ်းရေးဗီဒီယိုသစ်ထဲမှာတော့အော်တိုဘာလ2ရက်နေ့တုန်းကသတင်းထောက်ဂျမဲကာရှိုဂီရဲ့အဝတ်အစားတွေကိုဝတ်ထားပုံရတဲ့ဆော်ဒီအာရေဗီယာထောက်လှမ်းရေးတူကောင်စင်ဝင်ရုံးနဲ့ကနေထွက်လာတာကိုတွေ့မြင်ကြရပြီးသတင်းထောက်ကာရှိုဂီကောင်းကောင်းမွန်မွန်ပြန်ထွက်သွားပါတယ်ဆိုတာမျိုးနဲ့အသက်ခံရမှုကိုဟန်ဆောင်ဖုံးခွဲဖို့ကြိုးစားထားတဲ့အနေအထားလို့ရှုမြင်ကြရပါတယ်တူရကီတရားဥပဒေထိန်းသိမ်းရေးအဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုကိုတော့ဒီကနေ့တနင်္လာနေ့မှာ CNN ရုပ်သံမှာပြသခဲ့ပြီးလူသားမှုကိုဖုံးကွယ်ဖို့ဆော်ဒီထောက်လှမ်းရေးတွေရဲ့ဟန်ဆောင်မှုအဖြစ်ရည်ညွှန်းဖော်ပြထားပါတယ်ရှင်။ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့ဆေးခေတ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းရုရှားအစိုးရကဒီကနေ့ပြောပါတယ်။ဒီလိုရဲ့အကြောင်းကဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားအစိုးရကပြောပါတယ်။ရုရှားတို့ဘက်ကစာချုပ်ကိုမချိုးဖောက်တဲ့အကြောင်းဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်သစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားအစိုးရရဲ့ပြောခွင့်ရဒီမီထရီပက်စကော့ကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဂွာတီမာလာ၊ဟွန်ဒူးရပ်စ်၊အယ်ဆာဗေးရိုးနိုင်ငံတွေအနေနဲ့နိုင်ငံတွင်းကလူတွေအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ထွက်ခွာနေကြတာကိုမတားဆီးနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီပမာဏကိုဖြတ်တောက်တာတချို့တဝက်လျှော့ချတာတွေစပြီးလုပ်မယ်လို့ပြောဆိုလိုက်ပါတယ်။နေရရင်မှအကြမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးအမေရိကန်ကိုဥတီထွက်လာကြတဲ့ဟွန်ဒူးရပ်စ်နိုင်ငံကအများစုပါတဲ့ရွှေပြောင်းအခြေချသူတွေကတော့မနေ့တနင်္ဂနွေနေ့ညမှာမက္ကဆီကိုနိုင်ငံတပါချူလာမြို့ကိုရောက်ရှိနေကြချိန်မှာပဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာအခုလိုရေးသားလိုက်တာဖြစ်ပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead ဇော်ညက်ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00နာရီအထိလိုင်းနူမီတာ 24.25 30.51 တို့ကနေအတံနှွင့်ခဲ့တာဖြစ်ပါတယ်တို့ရရှိနေအားလုံးဘေးဘရာဝေးကွာပြီးကြော်ရွှင်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.